Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မေလ19ရက်ဗိုလ်တူးနေ့ညနေခင်း VOA စီစဉ်တွေကိုမေကင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုင်းရိုက်ထုံးလင်းပေးနေပါတယ်ဒီမှာအီတန်စမဒီညနေခင်းတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ FBI ညွှန်ကြားမှုဟောင်းနဲ့သမ္မတဒေါ်နယ်ထရန့်တို့တွစ်ဆုံစကားပြောခဲ့တဲ့မှတ်တမ်းတွေရှိရင်ထုတ်ပေးဖို့ထိုက်တန် Republican ထက်လွတ်တော်မှတ်တူကတောင်းဆိုလိုက်ပါတယ်။ပေချင်းမျိုးတော်ကခစ်စ်ပိုးလမ်းမညီလာခံတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဒီကနေ့မှာတော့တရုတ်နိုင်ငံတောင်ပိုင်းကကွန်မင်းမြို့မှာဒေသခံအာဏာပိုင်တွေနဲ့တွစ်ဆုံပါတယ်။ဒီလိုထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှသောတာရှင်တွေနားဆင်ကြမှာကရခိုင်ပြည်နယ်ကြောက်ဖြူမြို့မှာတခုတည်းကျန်တော့တဲ့ကယ်ဆယ်ရေးစခန်းမှာနေထိုင်သူတွေကသူတို့ရဲ့မူရင်းနေရာတွေကိုပြန်နေခြင်းနဲ့ဆိုတဲ့အကြောင်းကိုပြောပြပါရစေ
။ကိုယ့်အရက်ဒေသကိုယ့်နေရာကိုရောက်ရှင်နေဆန္ဒရှိတယ်။ကျွန်တော်မိမိနေရာမိမိအိမ်မိမိခြံထဲမှာနေကြတဲ့ဒေသပနေရှင်ဆန္ဒလုံးဝမရှိလူတိုင်းလုံးလည်းမရှိဘူး
။တမရတာအဖြစ်နှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့အသက်68နှစ်အရွယ်ဦးစိုးမြင့်ကလည်းခုလိုပြောပြတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင်ခန္ဒီယတနာနေမြေမှာကြောက်စိန်တူဖော်ရေးကုမ္ပဏီနဲ့ရေမစိတ်ကြောက်ရှာဖွေသူတွေကြားပြဿနာဖြစ်ပွားခဲ့တဲ့တဲ့အပြင်အမေရိကန်သမ္မတထရမ့်ကရုရှားအကြီးအကဲတွေကိုလျှို့ဝှက်ချက်လက်တွေပြောကြားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့တဲ့စာအုပ်တွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့တွေကိုကိုအောင်လေဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးတော့ပါမယ်ရှင
်။အမေရိကန်မြေသားလူညိုရေးအချံပေးရရှိအောင်Michael Flynn ပေါ်ပြည်သူ့စုံစမ်းစစ်ဆေးပြီး FBI ရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့ညွှန်ကြားရေးမှူးအောင် James Comey ကိုသမ္မတဒေါ်နယ်ထရန့်ကပြောကောင်းပြောခဲ့နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲ FBI ကြီးကဲဟောင်းရဲ့တွစ်ဆုံမှုမှတ်တမ်းတွေကိုထုတ်ပေးဖို့ထိုက်တန် Republican ထက်လွတ်တော်မှတ်တူကတောင်းဆိုလိုက်ပါတယ်။မှတ်တမ်းမှတ်စုတွေအတန်ဖန်ထားတွေပါဝင်သမ္မတထရန့်နဲ့ FBI ကြီးကဲဟောင်းတို့ကြားဆက်သွယ်မှုမှန်သမျှရှစ်သတင်းပတ်ဗိုလ်တူးနေ့မှာနောက်ဆုံးထပ်ပြီးအောက်လွှတ်တော်ကြီးကျက်စစ်ဆေးကော်မတီထံမှတင်ပြဖို့ FBI ယာယီညွှန်ကြားမှုအန်ဒရူးမက်တိတ်ကိုကွန်ပျူတာဂျေဆွန်ရှက်ဖက်ကစာရေးသားတောင်းဆိုလိုက်တာပါပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့အမျိုးသားလူညွန့်ရေးအကြံပေးရရှိအောင်ဖလင်ယာယူကနှုတ်ထွက်ခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်နဲ့တွေ့ဆုံခဲ့တာကို FBI ကြီးကဲဟောင်းကမှတ်တမ်းရေးသားထားတဲ့အကြောင်းမနေ့ကပဲနယူးယောက်တိုင်းစ်သတင်းစာကရေးသားဖော်ပြထားတာပါသမ္မတရဲ့တောင်းဆိုချက်ဟာမလျော်ကန်တဲ့လုပ်ရက်တစ်ခုဖြစ် FBI ညွှန်ကြားရေးမှူးဟောင်းကသူ့သဘောထားကိုထောက်ထားချန်ခဲ့ဖို့ရည်ရွယ်ပြီးမှတ်တမ်းတင်ထားတာလို့လည်းသတင်းကဖော်ပြထားပါတယ်သမ္မတရဲ့တောင်းဆိုချက်ဟာတရားစီရင်လုပ်ငန်းတွေကိုနှောက်ယှက်ဟန်တားရောက်နိုင်တယ်လို့သမ္မတကိုတရားစွဲအရေးယူနေတဲ့အထိဖြစ်လာနိုင်တယ်လို့လည်းဥပဒေရေးအချင်းချင်းတို့ချို့ကထောက်ပြနေကြတာပါဒီသတင်းတိုင်းနာမှန်ခဲ့မယ်ဆိုရင်စုံစမ်းစစ်ဆေးမှုကိုကြောင်းဝင်နှောက်ယှက်ရမှာသမ္မတပါဝင်ပတ်သက်နေကြောင်းနောက်ထပ်စိတ်နှောက်ယှက်ဖြစ်စရာဆွဆွဲချက်ဖြစ်လိမ့်မယ်လို့လည်းအောက်လွှတ်တော်ထောက်လိုင်းကော်မတီကဒီမိုကရက်ကိုစေအတန်စကစ်ကပြောဆိုခဲ့ပါတယ်အမေရိကန်သမ္မတအင်ဂျီရောကတော့နယူးယောက်တိုင်းစ်သတင်းစာရဲ့ဖော်ပြချက်ကိုဓာတ်ရည်ရည်ညွှန်းတာမျိုးမရှိပေမဲ့အမျိုးသားလူညွန့်ရေးအကြံပေးရရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုကိုအဆုံးသတ်ဖို့သမ္မတထရန့်ကဘသူ့ဘက်မှတောင်းဆိုခဲ့ဘူးလားမရှိကြောင်းမနေ့နောက်မိတ်မှာပဲကြေညာချက်ထုတ်ပြန်ပြီးတောင်းဆိုထားပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးရဲ့လက်ထက်မှာပေဒိန်းတပ်ဒုံးကျည်တွေနဲ့နျူကလ িয়ার ထိပ်ဖူးတွေအတူတကွရှိနေတာဟာဆိုရင်ပြဿနာဖြစ်အောင်မီးထိုးပေးနေတာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေသကုတ်ကဲရေးဌာနအကြီးအကဲကပြောဆိုပါတယ်။မြောက်ကိုရီးယားအစိုးရဟာဒုံးကျည်စမ်းသပ်မှုတွေကနေနျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်စွန့်ရည်ရဖို့နှီးကပ်လာနေပြီလို့ဂျပန်နိုင်ငံတိုကျိုမြို့တော်ကအခမ်းအနားတစ်ခုမှာအမေရိကန်ရေးတပ်ဗိုလ်ချုပ်ကြီး Harry Harris Jr. ကပြောကြားခဲ့တာဖြစ်ပါတယ်။
So I've been saying this for the last 2 years. I must assume that Kim Jong-un's claims are true because I know his aspirations.
ဒီကိစ္စကိုပြီးခဲ့တဲ့နှစ်နှစ်ခရဲကပြောခဲ့တာပါ Kim Jong-un ရဲ့တကယ့်ရည်မှန်းချက်ကိုကျွန်တော်သိရှိထားပြီးသူပြောတာတွေကအမှန်တွေဆိုတာကိုအမှတ်ခံပါတယ်ဒါကြောင့်သူပြောနေတာတွေကိုကျွန်တော်ကတော့အတိမတ်ယူပါတယ်နောက်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုအရေးတကြီးလက်ငင်းကင်တွေ့ရမယ်ပြဿနာတစ်ခုအဖြစ်ခံယူရမှာဖြစ်ပါတယ်လို့ရည်တပ်ဗိုလ်ချုပ်ကြီး Harry Harris Jr. ကပြောဆိုခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တိစောက်ရေးကိုကူညီနေတဲ့နိုင်ငံတွေလည်းဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကမနေ့အင်္ဂါနေ့ကသတိပေးပါတယ်ဂျပန်နိုင်ငံအနောက်ဖက်ပင်လယ်ပြင်ထဲကိုကြားရောက်ခဲ့တဲ့မြောက်ကိုရီးယားရဲ့တာလက်ပစ်ကနေတာဝေးပစ်ကြားဒုံးကျည်တစဉ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကစမ်းသပ်ခဲ့မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအပြီးသတ်မှာသံမတ်ကြီးဟေလေးကပြောဆိုခဲ့တာဖြစ်ပါတယ်တောင်ကိုရီးယားသမ္မတတဲ့မွန်ဂျေအင်စတင်တာဝန်ယူပြီး၄ရက်မြောက်နေ့မှာပဲမြောက်ကိုရီးယားတို့ကသတင်းပတ်တွေအတွင်ဒုတိယမြောက်ဒုံးကျည်စမ်းသပ်မှုကိုလုပ်ခဲ့တာဖြစ်ပါတယ်
အာဖဂန်နိုင်ငံရှိဘဲကဆွေးမယ်တန်လွတ်ဌာနတစ်ခုကိုအသေးခံဘုံပေါက်ခွဲသူတွေပါဝင်လက်နက်ပြည့်စုံခေဆောင်ထားတဲ့စစ်သွေးကြွတွေစီးနင်းတက်ခတ်ခဲ့ရမှာလူနှုတ်ဦးထံမှလည်းသိဆုံးပြီး20လောက်တန်ရရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်။အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေကချက်ချင်းလို့အဆောက်အဦကိုပိတ်ဆို့ဝိုင်းရံခဲ့ပြီးအပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာတော့တက်ခတ်သူအလုံးသိဆုံးသွားကြောင်းလည်းပြောဆိုထားပါရယ်။နဂါပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်မှာဒီကနေ့ဖြစ်ခဲ့တဲ့စီးနင်းတက်ခတ်မှုတွင်အသေးခံဘုံခွဲသူတွေကအာဖဂန်ရီယိုနဲ့ရုံးမြစ်တန်ရဌာန RTA အဆောက်အဦဝင်ဝါမှာပေါက်ခွဲပြီးအတွင်းထဲကိုဝင်မှုကြိုးပမ်းရာကနေတက်ခတ်မှုတွေစတင်ဖြစ်ပွားခဲ့တာဖြစ်တဲ့အကြောင်းကိုရန်တွေ့ရှိခဲ့သူတွေနဲ့အစိုးရအရာရှိတွေကသတင်းတောက်တွေကိုပြောဆိုခဲ့ကြပါတယ်တက်ခတ်မှုတွေဘသူကမှတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာပြောဆိုတာမျိုးမရှိသေးပါဘူးအာဖဂန်တာလီဘန်အဖွဲ့ကတော့တက်ခတ်မှုဟာသူတို့လက်ချက်မဟုတ်ဘူးဆိုပြီးငြင်းဆန်ထားပါတယ် IS အစိုးရအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြွတွေကတော့နဂါပြည်နယ်မှာလှုပ်ရှားနေကြတယ်လို့အစိုးရဘက်အစအဦးတွေကမကစီးရီးယားနိုင်ငံမှာအခြေစိုက်ထားတဲ့အစ္စလမ်စွန့်ရောက် IS အဖွဲ့ရဲ့တစ္ဆာခံတွေကိုထိုးစစ်ဆင်နေတဲ့အာဖဂန်နဲ့အမေရိကန်တပ်တွေကိုပါမကြာခဏတက်ခတ်မှုတွေလုပ်လို့ရှိခဲ့ကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီစစ်ထေးရဲ့အာရဝန်တို့အင်ပီရိုမာမနေ့တုန်းကတွေ့ဆုံခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးခိုင်မာမှုအပေါ်ချီးကျူးပြောဆိုလိုက်ကြပြီးဆီးရီးယားနိုင်ငံမြောက်ပိုင်းက IS အစွန်းရောက်စစ်သွေးကြွတွေကိုရင်ဆိုင်ရမှာသဘောထားကွဲလွဲနေတာတွေကိုပြောဆိုဖို့ရှောင်ရှားခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးခိုင်မာကြောင်းခေါင်းဆောင်နှုတ်ဦးစလုံးကပြောဆိုခဲ့ကြသလိုသမ္မတထရန့်ကတော့အမခန်းလောက်အောင်ကောင်းနေတဲ့ဆက်ဆံရေးတွေတိကျဖို့တိုးတက်လာလိမ့်မယ်လို့ပြောဆိုခဲ့တာပါ။ဆီးရီးယားနိုင်ငံကကပ်ပြည်သူစစ်တွေကိုလက်နက်ကြီးတွေထောက်ပံ့ကူညီဖို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့တော့ခေါင်းဆောင်နှုတ်ဦးစလုံးကတစုံတရာပြောဆိုခဲ့တာမျိုးမရှိခဲ့ပါဘူး။IS စစ်သွေးကြွတွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံရက်ကာမြို့ကိုဒီနေ့နှောင်းပိုင်းမှာပြန်လည်သိမ်းပိုက်ရေးအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့စစ်စင်ရေးမှာကတ်ပြည်သူအစ်စ်အဖွဲ့ YPG ဟာအဓိကအခန်းကဏ္ဍကပါဝင်နေတာပါတူရကီရှေ့တောင်ပိုင်းဒေသမှာ1984ခုနှစ်ကတည်းကခွဲထွက်ရေးသမားတွေရဲ့ပုန်ကန်မှုတွေနဲ့ရင်ဆိုင်နေရတဲ့တူရကီနိုင်ငံကတော့အစ္စလမ်အစွန်းရောက်တွေကိုစစ်စင်နေတဲ့မဟာမိတ်ညွန်ပေါင်းအဖွဲ့မှာကတ်ပြည်သူစစ်အဖွဲ့ပါဝင်နေတဲ့အပေါ်တခြားလုံးကန့်ကွက်နေတာဖြစ်ပါတယ်။ဆီးရီးယားကတ်ပြည်သူစစ်အဖွဲ့ဟာတူရကီနိုင်ငံကတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ကတ်အလုသမားပါတီ PKK နဲ့ဆက်နွယ်မှုရှိတဲ့အတွက်တချိန်ကျရင်အမေရိကန်ကပေးအပ်ထားတဲ့လက်နက်တွေဟာတူရကီနိုင်ငံကိုရောက်လာလိမ့်မယ်လို့လည်းတူရကီသမ္မတကသတိပေးထားတာပါ။ဆီးရီးယားကတ်ပြည်သူစစ်အဖွဲ့ကိုလက်နက်ထောက်ပံ့မှုဆုံးဖြတ်တာဟာအမေရိကန်နဲ့တူရကီကြားမဟာဗျူဟာဆက်ဆံရေးကိုစန့်ကျင်ရာရောက်တယ်လို့လည်းကန့်ကွက်ထားတာပါ။ဒါပေမဲ့လည်းမနေ့တုန်းကတွေ့ဆုံချိန်မှာတော့သဘောထားကွဲလွဲနေတာတွေကိုပြောဆိုတာမတွေ့ရဘဲ IS အစွန်းရောက်တည်းရဲ့အမာခံစခန်းဖြစ်တဲ့ Rocker မြို့ကိုပြန်လည်သိမ်းပိုက်ရေးလိုအပ်ချက်တွေအလိုအပေါ်အပြည့်အဝသဘောတူညီမှုရခဲ့ကြောင်းသာခေါင်းဆောင်နှစ်ဦးတို့ကပြောဆိုခဲ့ကြပါတယ်ရှင
် UAV ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683လိုင်းဒိုမီတာ19 kilohertz 15565လိုင်းဒိုမီတာ25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့ဗတ်တူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗီဂျင်းမြို့တော်မှာကျင်းပခဲ့တဲ့ One Belt One Road ခေတ်တိုးလမ်းမှာညီလာခံတက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်နိုင်ငံတောင်ပိုင်းကကွန်မင်းမြို့ကိုတွားရောက်ပြီးဒေသခံအာဏာပိုင်တွေနဲ့တွေ့ဆုံပါတယ်မြန်မာနိုင်ငံကိုမပြောင်းခင်တွားရောက်ခဲ့တဲ့ကွန်မင်းမြို့တော်မြို့မှာတော့တရုတ်ကွန်မြူနတီပါတီ UNPN နဲ့ကော်မတီတွေ့ရမှုချန်ဟောင်းပါဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းမြန်မာနိုင်ငံဂျာယီဝန်ကြီးဌာနကသတင်းထုတ်ပြန်ထားပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့မသိရပါဘူးမနေ့ကညီလာခံအဆုံးသတ်ချိန်မှာတော့တရုတ်ဝန်ကြီးချုပ်လေကတ်ချင်းနဲ့တွေ့ဆုံခဲ့သလိုအာရှအာဖရိကနဲ့ဥရောပကုန်းကြောင်းရေကြောင်းဆက်သွယ်မဲ့27ရာစုပိုးလမ်းမှာစီမံကိန်းတွေအခြေခံမူပေါင်းတွေပါဝင်နိုင်ငံခြားနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းတက်ရောက်ခဲ့တာပါဒီနောက်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာပေကျင်းမြို့တော်မှာမွေးရပါနှလုံးရောဂါအတွက်ဆေးကုသမှုခံယူနေတဲ့မြန်မာကလေးငယ်တွေကိုတွားရောက်ကြည့်ရှုအားပေးခဲ့ပါတယ်တရုတ်နိုင်ငံကစေနာဝန်ထမ်းအဖွဲ့ CCFF ရဲ့အစီအစဉ်နဲ့ပေကျင်းမြို့တော်အန်ဆန်သေယုံမှာမြန်မာကလေးငယ်50ကိုဆေးကုသမှုပေးဖို့စီစဉ်ထားကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်မနေ့ကပဲဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့တရုတ်သမ္မတရှီချင်းပင်ကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်အားပေးကူညီသွားဖို့ပြောဆိုခဲ့သလိုတရုတ်နိုင်ငံရဲ့27ရာစုပိုးလမ်းမှာစီမံကိန်းမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မဒေးကျွန်းကနေတရုတ်နိုင်ငံယူနန်ပြည်နယ်ထိသွယ်တန်းထားတဲ့မြန်မာတရုတ်ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းကလည်းရေနံနဲ့သဘာဝဓာတ်ငွေတွေအလုံးအရင်းနဲ့စပီးပို့လို့ဖို့အတွက်ပြင်ဆင်တာတွေကိုအရှိန်ဟုန်ပြည့်စပီးလုပ်နေပါပြီမြန်မာဆိုရနဲ့တရုတ်ကုမ္ပဏီပက်ထရိုချိုင်းနာတို့အကြား ကုံသွယ်ကုံကိစ္စ၊ရေနံပေါ်မှာကောက်မဲ့အခွန်ကိစ္စ၊ကန့်ကွက်ခွန်ကိစ္စတွေညှိနှိုင်းဆွေးနွေးနေရတာကြောင့်နှောင့်နှေးခဲ့ပြီးတဲ့နောက်အခုအခါမှာတော့ရေနံနဲ့သဘာဝဓာတ်ငွေကိုပိုက်လိုင်းနှစ်ခုကနေတဆင့်ပို့လွှတ်ဖို့အပြင်းထန်လုပ်နေပြီဖြစ်ပါတယ်။2015ဇန်နဝါရီလမှာပထမဆုံးရေနံတင်သင်္ဘောတဆင့်ကြောက်ဖြူမြို့နယ်မဒီးကျွန်းမှာရှိတဲ့တရုတ်ပိုင် China National Petroleum Corporation ကတာဝန်ယူလုပ်ဆောင်နေတဲ့ရေနံနဲ့သဘာဝဓာတ်ငွေစခန်းမှာစိုက်ကပ်ခဲ့ပြီးနှစ်နှစ်ကျော်ကြာပြီးတဲ့နောက်ဒီလအတွင်းမှာပဲဒီကနေ့ထိဆိုရင်ရေနံတင်သင်္ဘော၄စင်းကနေရေနံတွေလာချခဲ့ပြီးပါပြီ။မေလ16ရက်နေ့အင်္ဂါနေ့ကဆိုရင်မနက်ပိုင်းမှာမဒီးကျွန်းကနေ Nordic Freedom ရေနံတင်သင်္ဘောရေနံချပြီလို့ပြန်ထွက်သွားပြီးတဲ့နောက်နေ့လယ်ပိုင်းမှာပဲ Delta Tanker ဆိုတဲ့ရေနံတင်သင်္ဘောဝင်လာတာကို VOA ကတွေ့ခဲ့ရပါတယ်။ရခိုင်ကမ်းလွန် A1 နဲ့ A3 ရွှေသဘာဝဓာတ်ငွေထုတ်လို့ရေစခန်းတွေကနေထုတ်လိုက်တဲ့သဘာဝဓာတ်ငွေတွေဟာလဲကြောက်ဖြူမျိုးကနေ POSCO ဒေဝူသဘာဝဓာတ်ငွေတန့်စင်ဆက်ယုံအဲ့ဒီကနေတဆင်အနီးက CNPC သဘာဝဓာတ်ငွေစခန်းအဲ့ဒီကမှမရေကျွန်းကစခန်းစီကိုပို့လွှတ်နေပြီဖြစ်ပါတယ်။မိုင်ပေါင်း480ရှေ့လျတဲ့မြန်မာတရုတ်ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုက်ဟာတရုတ်နိုင်ငံအတွက်မဟာဗျူဟာမြောက်အရေးပါလာတဲ့စီမံကိန်းတစ်ခုဖြစ်ပေမဲ့လည်းမြန်မာနိုင်ငံရခိုင်ပြည်နယ်မဒီးကျွန်းနဲ့ကြောက်ဖြူမြို့နယ်တို့မှာတော့ဒီစီမံကိန်းကြောင့်ဆက်ဆက်ဖြစ်ပေါ်လာတဲ့ပြဿနာတွေအခုချိန်ထိရှိနေဆဲဖြစ်ပါတယ်
။ပြည်ထောင်နိုင်ငံမှာဒီကနေ့စတင်မဲ့ကန်စီရှင်ပွဲတော်မှာမြန်မာနိုင်ငံကအခြေတင်ဖြစ်စရာအမျိုးသားရေးလှုပ်ရှားမှုတွေမှာထင်ရှားတဲ့တန်ကားတော်တစ်ပါးဖြစ်သူဥရသူကြောင့်မှတ်တမ်းတင်ရုပ်ရှင်ကားလည်းပေါ်ဝင်မှာဖြစ်ပါတယ်။ဒါရိုက်တာဘာဘက်ရှိုးရာရိုက်ကူးထားတဲ့ The Vulnerable W မှတ်တမ်းတင်ဇာတ်ကားမှာတော့တမန်ရဟန်းတော်တစ်ပါးဖြစ်ကနေအယူဆပြင်းထန်တဲ့အမျိုးသားရေးလှုပ်ရှားမှုတွေကြောင့်နိုင်ငံတကာကပါအာရုံစိုက်ခံလာရတဲ့ဥရသူအကြောင်းရိုက်ကူးထားတာပါ။နာမည်ကျော် Cancellation ပွဲတော်မှာအကျိုးပြသမဲ့ဇာတ်ကားထဲမှာတော့ဥရသူလူသိများထင်ရှားလာရတဲ့အကြောင်းရင်းတွေသူ့ရဲ့ပြင်းထန်တဲ့အမျိုးသားရေးလှုပ်ဆော်ဟောပြောမှုတွေကမကမီဒီယာတွေရဲ့အခန်းကဏ္ဍကိုပါမိမောင်းထုတ်ပြထားပါတယ်။အမျိုးဘာသာသာသနာဆော်ရှယ်ရေးဖွဲ့မဘာသာဥဆောင်တန်ကတော့တစ်ပါးဖြစ်ထင်ရှားတဲ့2013ခုနှစ်မှာတုန်းက Time Magazine မှာမျက်နှာပုံဆောင်ပါဖြစ်ဖော်ပြခံခဲ့ရတဲ့ဖြစ်ပါတယ်။ဟိုလူသူကအင်တာနက်လူမှုကွန်ရက်တွေပေါ်မှာလည်းအများအာယုံစိုက်ခံရသူတူဦးလည်းဖြစ်ခဲ့ပါတယ
်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့စိုက်ဘာထောက်လိုင်းရေးနည်းပညာကိုသုံးပြီးကွန်ပျူတာစနစ်ကိုထိန်းချုပ်ဝင်ညှစ်တဲ့ ransomware တိုက်ခိုက်မှုတွေပြီးခဲ့တဲ့သတင်းပတ်ထဲကျူးလွန်ခဲ့တဲ့ hacker အဖွဲ့ကသူတို့လက်ထဲမှာရှိနေတဲ့နောက်ထပ်ကွန်ပျူတာကုတ်တွေကိုလားစင်မှားယူတဲ့စနစ်နဲ့ရောင်းချသွားမယ်လို့ကြေညာလိုက်ပါတယ်ရှင
်။ကောင်းလေဦးနဲ့မတင်ကြီးထိုက်တူကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ကြောက်ဖြူမျိုးကကယ်ဆယ်ရေးစခန်းမှာနေထိုင်သူတွေကနေရရင်းကိုပြင်ကျင်ကြတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ရခိုင်ပြည်နယ်ကြောက်ဖြူမျိုးမှာတခုတည်းပဲကျန်တော့တဲ့ကယ်ဆယ်ရေးစခန်းမှာနေထိုင်နေရသူတွေကသူတို့ရဲ့မူရင်းနေရာတွေမှာပြန်နေကျင်ကြတဲ့အကြောင်းကိုပြောပြပါတယ်ဒါပေမဲ့အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေကတော့အဲ့လိုပြန်နေနိုင်ဖို့ရယုံကြည်မှုတည်ဆောက်ဖို့လိုနေသေးပဲဖြစ်ပြီးတော့လက်ရှိအခြေအနေမှာမဖြစ်နိုင်သေးဘူးလို့ပြောကြပါတယ်အဲ့ဒီကယ်ဆယ်ရေးစခန်းကိုကိုယ်တိုင်သွားပြီးတော့တွေ့ဆုံမေးမြန်းသတင်းယူခဲ့တဲ့ကိုကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင
်2012ခုနှစ်အောက်တိုဘာလကကြောက်ဖြူမျိုးပေါ်ကရက်ွက်တစ်ခုမှာရုံင်းဆန်ခတ်အခြေအနေတွေဖြစ်ပြီးတဲ့နောက်တာဝန်ရှိသူတွေကနေ၂ရက်၃ရက်တိန်းရှောင်ခိုင်းခဲ့လို့ကြောက်တလုံးကယ်ဆယ်ရေးစခန်းတွေကိုလူပေါင်း1500ကျော်ရောက်သွားခဲ့တာပါအခုတော့စကမ်းမှာလူပေါင်း1100ကျော်ဆက်ရှိနေသေးပြီးစကမ်းမှာပဲနေထိုင်လာကြရတာ9နှစ်နီးပါးရှိနေပါပြီ။အဲ့ဒီလူတွေဟာကြောက်ဖြူမျိုးပေါ်တံပန်ချောင်းရက်ကွက်အနောက်ပိုင်းရက်ကွက်အရာရှိရက်ကွက်တိုးချဲ့ရက်ကွက်စတဲ့မျိုးပေါ်ရက်ကွက်အသီးသီးမှာနှစ်ပေါင်းများစွာအခြေဆိုင်နေထိုင်လုပ်ကင်လာကြတဲ့ကြောက်ဖြူဒေသခံတွေပဲဖြစ်ကြပြီးအခုလည်းသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်နေခွင့်ရဖို့အများစုကဆန္ဒရှိကြပါတယ်။ဒီထဲမှာတမ်မတော်သားအဖြစ်နှစ်ပေါင်း20ကျော်တာဝန်ထမ်းခဲ့ပြီး1986ခုနှစ်မှာတက်တက်အဆင့်နဲ့ငင်းစားယူပြီးတဲ့နောက်ကြောက်ဖြူမျိုးပေါ်မှာပဲတောက်လျှောက်နေထိုင်လာသူအသက်68နှစ်အရွယ်ဦးစိုးမြင့်လဲတဦးအပါဝင်ပ
ါကိုအရက်ဒေသကိုနေရာကိုရောက်ရှင်နေဆန္ဒရှိကျွန်တော်မိမိနေရာမိမိအိမ်မိမိခြံထဲမှာနေရတဲ့ဒီနေရာနေရှင်ဆန္ဒလုံးဝမရှိလူတိုင်းလူတိုင်းလည်းမရှိဘူးဒီနေရာရောက်လာတာကရခိုင်ပါတီအဖွဲ့ကလောက်တာလားနိုင်ငံတော်အစိုးရကလောက်တာအဲ့ဒါသိချင်ကျွန်တော
်ဒီလရှိရဲ့နေ့ကပဲစကမ်းကော်မတီနဲ့ခရိုင်နဲ့မြို့နယ်အဆင့်အုပ်ချုပ်ရေးမှုတွေရဲမှုတွေလူဝင်မှုကြီးကြပ်ရေးဦးစီးမှုတွေတွေ့ပြီးဆွေးနွေးကြပါသေးတယ်။တာဝန်ရှိသူတွေဘက်ကစကမ်းတွင်းနေသူတွေအနေနဲ့ကိုယ့်အိမ်ကိုယ်ရာပြန်နေဖို့အဆင်မပြေသေးကြောင်းပြောပြီးဘဲနှဘက်ကြားမှာနှွေးထွေးမှုမရှိသေးတာကြောင့်လို့အကြောင်းပြတဲ့အကြောင်းလက်ရှိစကမ်းကော်မတီဥက္ကဋ္ဌဦးဖြူချေကပြောပါတယ်
။တူနဲ့တူပေါ့နော်။ဟိုစိုက်ပေါ့။ဟိုကျွန်တော်တငယ်ချင်းနဲ့ကျွန်တော်တငယ်ချင်းရရခိုင်ကျွန်တော်အစ္စလာမ်ဘာသာဝင်ဖြစ်နေတဲ့အတွက်ကျွန်တော် IDP ရောက်နေတယ်ကျွန်တော်တကယ်ချင်းနဲ့ကျွန်တော်နဲ့1 million ဦးလीเนาะနှစ်ယောက်ချင်းတွေ့တဲ့အချိန်မှာနှစ်ယောက်ချင်းတွေ့တဲ့အချိန်မှာအဆင်ပြေတယ် ဥမာကျွန်တော်တငယ်ချင်းဒီ group တစ်ခုနဲ့တွားနေတဲ့အချိန်ကျွန်တော်နဲ့တွေ့တဲ့အချိန်မှာအဆင်မပြေဘူးပေါ့အဲ့လိုနေထိုင်မှုတွေတော့မရှိသေးဘူးဒါပေမဲ့အဲ့နေထိုင်မှုတွေတော့တည်ဆောက်ရမယ်လို့တော့ပြောတယ
်စကန်ထဲမှာလက်ရှိနေနေရသူတွေကတောင်းဆိုထားတဲ့အတိုင်းမူလနေရာတွေမှာပြန်နေခွင့်ရဖို့ဆိုတာကတော့မဖြစ်နိုင်သေးဘူးလို့ကျောက်ဖြူမျိုးနဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနမျိုးနယ်မှူးဦးညီညီလင်းကပြောပါတယ
်သူတို့တောင်းဆိုနေတဲ့မူလနေရာဆိုတဲ့နေရာကတော့ကျွန်တော်တို့လောဆယ်ကတော့ယုံကြည်မှုတည်ဆောက်ဖို့တော့လိုုံးပဲမဖြစ်နိုင်သေးဘူးပေါ့လေမဖြစ်နိုင်သေးဘူးဆိုတော့သူတို့ကဒီရိုင်းကြီးကတော့စခန်းဆိုတဲ့အဓိပ္ပာယ်နဲ့စခန်းမှာဒီရိုင်းနေဖို့ကလည်းသူတို့လူမှုဘဝအတွက်လည်းမကောင်းဘူးပေါ့လေအဲ့တော့သူတို့ကဒီကြဲတဲ့နားမှာဒီရိုင်းမဟုတ်ဘဲနဲ့သူတို့ဘက်နဲ့သူတို့ကျွန်တော်တို့ကသူတို့ကိုအဲ့မှာပဲသူတို့ lifestyle လေးဖြစ်သွားအောင်ပေါ့နော်သူတို့ကိုပဲဒီမှာဟိုပါပေါ့ဟို quality ရိုက်ပေးမယ်အေးဆောက်ပေးမယ်ရည်မီးမိန်လာစသဖြင့်အကုန်စီစဉ်ပေးမယ်ဒီဘက်မှာလည်းကျွန်တော်တို့ကရခိုင်တိုင်းတိုင်းဆိုရင်ပြီးခဲ့တဲ့28 28 29ရက်နေရပဲရခိုင်ကကယ်ဆယ်စခန်းကိုလည်းကျွန်တော်တို့ကအဲ့ဒီတနေရာကိုရွှေ့လိုက်တာပေါ့သူတို့လည်းအဲ့လိုမျိုးလေးပဲအားလုံးကိုဘွားလေးနဲ့ကိုဘွားနော်မိသားစုဘွားလေးဖြစ်သွားအောင်ဆိုပြီးလုပ်ပေးတာပေါ့သူတို့လည်းလုပ်ပေးဖို့တော့ကျွန်တော်တို့ကပြောတယ်ပြောဆိုလဲသူတို့ကလက်မခံဘူးပေါ့လေအဲ့တော့လက်မခံသူတို့ရဲ့မူလနေရာမူလနေရာမူလနေရာကတော့ကျွန်တော်တို့ကဟိုပါပေါ့ကျွန်တော်စနောက်ပြောသူပေါ့နော်သူတို့လည်းယုံကြည်မှုတော့လိုုံးမယ်ထင်တယ
်သူတို့အတွက်အခုလက်ရှိနေရာမှာပဲပြန်ပြီးအခြေဆိုင်နေထိုင်နိုင်အောင်စီစဉ်လှုပ်ဆောင်ပေးဖို့ရထားပြီးလွန်ခဲ့တဲ့သတင်းပတ်ကစကန်းကော်မတီနဲ့တရားခေါ်တွေ့ပြီးတော့ပြန်လည်နေရာချတာရေးကိစ္စပြောဆိုခဲ့တဲ့အကြောင်းစကန်းကော်မတီကစကန်းတွင်းမိသားစုတွေနဲ့ပြန်ဆွေးနွေးဖို့ပြောထားတဲ့အဆင့်မှာရှိတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးဦးညီညီလင်းကပြောပါတယ်ဒီလူတွေအနေနဲ့လည်းနိုင်ငံသားစစ်စစ်မှုခံယူပြီးတဲ့နောက်ဥပဒေနဲ့အညီတခြားလူတွေနဲ့ဒန်းတူအကာအကွယ်အပြည့်အဝရမယ်လို့လည်းအုပ်ချုပ်ရေးမှူးကအာမခံပြောဆိုပါတယ်အခုဆိုရင်ဒီစကန်းကိုရောက်ပြီးတော့မှပဲစကန်းတွင်းမှာမွေးဖွားတဲ့ကလေးငယ်အရေအတွက်ကိုကတရားကျော်ရှိနေပါပြီဒီလူတွေအားလုံးကိုကုလသမဂ္ဂစာနယ်ဇင်းအဖွဲ့ဘာဝင်နိုင်ငံတကာအဖွဲ့အစည်းတချို့ကအကူအညီပေးထားပေမဲ့လည်းတိတ်မကြခင်မှာပဲသူတို့ကိုထောက်ပံ့နေတဲ့ရိတ်ခါအရေအတွက်ကိုထက်ဝက်လျှော့ချတော့မယ်လို့ပြောထားတဲ့အကြောင်းစကန်းကော်မတီဥက္ကဋ္ဌကပြောပါတယ်ကျောက်ဖြူမှာရှိခဲ့တဲ့နောက်စကန်းတစ်ခုကလူတွေကိုတော့တိတ်မကြသေးခင်တရင်ဘတ်တွေအတွင်းကပဲမျိုးပေါ်အရက်တစ်ခုမှာအိမ်တွေစောက်ပြီးပြန်လည်နေရာချထားပေးခဲ့ပြီးတော့စကန်းကိုလည်းပိတ်လိုက်ပြီးဖြစ်ပါတယ်။ကိုဖျာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အခြေအနေဆိုင်ရာအကြံပေးကော်မရှင်ကပိတ်ဖို့အကြံပေးထားတဲ့စကန်းတွေထဲမှာတော့ကျောက်ဖြူမျိုးကဒီကြောက်တလုံးကယ်ဆယ်ရေးစကန်းမပါဝင်ပါဘူးခင်ဗျာ
။ကုချော်သိန်းတရင်ပေးပို့ထားတာပါ။အခုတစ်ခါမှာတော့ Candy ရတနာနေမြေမှာကျောက်စိန်2ဖော်ရေးကုမ္ပဏီနဲ့ရေမစီကျောက်ရှာဖွေသူတွေကြားပြဿနာဖြစ်ပေါ်ခဲ့တဲ့တရင်ကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းဒေသကြီးခန္ဒီရနာမြေမှာကျောက်စိန်တူးဖော်ရေးကုမ္ပဏီလုံးကွက်အတွက်ရေမစီးကျောက်ရှာဖွေသူတွေကဝင်ရောက်ရှာဖွေရမှာနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ကပစ်ခတ်တာကြောင့်လူ၄ဦးသေဆုံးပြီးအနည်းဆုံး၅ဦးဒဏ်ရာရခဲ့ပါတယ်။ခန္ဒီရနာနယ်မြေမှာကျောက်စိန်တူးဖော်ရေးကုမ္ပဏီနဲ့ရေမစီးကျောက်ရှာဖွေသူတွေကြားပြဿနာဖြစ်ပွားခဲ့တာကြောင့်ကျောက်တူးဖော်မှုကိုရပ်ထားသလိုတရားမဝင်နေထိုင်တဲ့သူတွေကိုဒီလကုန်မှာနောက်ဆုံးထားပြီးတော့ရွှေ့ပြောင်းမှုအမိန့်ထုတ်ထားပါတယ်။ဒီကြောင်ပြေစုံကို view မြန်မာပိုင်းသတင်းတော့ကုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီခင်းဖြစ်ပွားမှုဟာခန္တီမျိုးကနေမိုင်30လောက်အကွာမှာရှိတဲ့မကြံခကျောက်စင်းတူဖော်ရေးလောက်ကမှာဒီကနေ့မနက်ပိုင်းကဖြစ်ပွားခဲ့တာပါ။ဒီဖြစ်ပွားမှုအခြေအနေကိုစေးယုံရောက်လူနာတွေကိုတွားရောက်တွေ့ဆုံခဲ့တဲ့ခန္တီဒေတာကန်တယောက်ကအခုလိုပြောပါတယ်
။ဒီသမားတွေနဲ့ကျောက်စားတဲ့လူတွေနဲ့ကုမ္ပဏီနဲ့မနေကာဥပိုက်ကုမ္ပဏီနဲ့မှပရိပကဖြစ်တာဖြစ်တော့ကကြတော့ဒီနေ့မနက်၈နာရီမှာအဲ့မှာရေးသေးတယ်မလေးဥပယ်ဝင်တဲ့ကိုထိုက်တာရှာတော့ကကြတော့အဲ့မှာလုံကျုံရဲတပ်ဖွဲ့တွေကအဲ့မှာပြစ်ခတ်မှုဖြစ်တာကိုခေတော့ကကြတော့၄ဦးသေဆုံးတာကြောက်ဟုတ်တယ်ကလေ၄ဦးသေဆုံးတာကြောက်အခုလေဆေးရုံတော့ကြာ၅ဦးတော့ရောက်လာပြီကြောက်အချိန်နေရပေါင်နေနဲ့လေဘင်းနေမှာထိတန်ရထားတဲ့ကိုဒီကားရောက်တော့ရောက်လာ၄ရောက်တည်တာတော့ပြေချာသွားပြီကိုသူတို့ဥပယ်ကစီလောင်ထားတဲ့ကံနေနဲ့ပေါက်ပြီးလောင်လို့ပေါက်ပွဲသွားတယ်ကို
ကုမ္ပဏီလုတ်ွက်အတွင်းကိုလူ900လောက်ဝင်ရောက်ခဲ့တာဖြစ်တယ်လို့ရဲလုံကျော်ရေးတပ်ဖွဲ့ကလည်းအင်အား100လောက်ရှိကြောင်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ခန္တီရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ခန္တီမျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တေးကတော့သူကြားသိရတဲ့အခြေအနေကိုအခုလိုပြောပါတယ
်။လူကတော့လူ၄ယောက်လောက်တည်သွားတာပေါ့ပွဲချင်းတည်သွားတယ်။နောက်9ယောက်ကျတော့တန်ရန်အကြီးကြီးရသွားတယ်ဆိုတဲ့အောင်ကြားသိရတယ်။ဖြစ်စဉ်ကမနေ့ကအဲ့ဒီဟိုဥပိုင်ဆိုပြီးတော့တော့ question ရတယ်နော်။အဲ့ဥပိုင်မှာဝင်လို့တော့အဲ့ဒီမှာတားမရအောင်ဆိုပြီးတနက်နေ့ပြစ်ပိုက်တယ်ဆိုပြီးဟာအဲဆုံးမဆက်တဲ့ရခဲ့တော့ကျွန်တော်လည်းအဲ့လောက်လေးပဲတီးရတာ
ခန္တီခိုင်အုတ်ချိုရည်မှုဥစော်စော်ကတော့အသေးပြောက်ဖြစ်ပွားတယ်ဆိုတာကိုမကြားသေးကြောင်ပြောပါတယ
်ဟုတ်တယ်မြန်မာအင်ပီရီယယ်ဂျင်းလာဖြစ်တာပေးတာမရှိသေးပါဘူးမကြားသေးပါဘူးဒဏ်ရာရပြီးတော့ရှိတယ်ပြောတယ်ညီမစိဘက်ကဒဏ်ရာရတာ၂ယောက် ရဲဘက်က6ယောက်လို့တော့ကြံင်းသေးရတယ်။မနေ့ကစတာမနေ့ကအင်အား6လောက်ဝင်တယ်ဖြည့်စားခိုင်းတယ်နောက်ညနေပိုင်းမှာသူတို့ဖယ်သွားတယ်။အဲဒီနေ့ကျတော့ကျွန်တော်တို့ဗယ်ရီဂိတ်တွေထားတယ်ရဲတပ်ဖွဲ့နဲ့ဝင်ဖို့ထားတယ်သူတို့အားလည်းကိုဆန်စီယိုတွေလည်းဖြတ်တယ်ဗယ်ရီဂိတ်တွေလည်းဖြတ်ပြီးတော့ရဲတွေကိုလည်းတိုက်ခိုက်ပြီးတော့သူတို့ဝင်ကြတယ်။ဒီကနေ့ရဲဘက်ကနေ6လောက်ပြီးပြစ်လိုက်တယ်။အဲသူတို့ဘက်ကလည်းစီကံနေမီးရှို့တယ်38လုံးမီးလောင်သွားတယ်။ကုမ္ပဏီရဲ့စီကံနေပေါ့38လုံးမီးလောင်သွားတယ်။အဲ့လောက်ပဲပြရသေးတယ်
စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကစီပင်တာယာရေးဝန်ကြီးဦးမြင့်ကြည်ကတော့ပြိပခမဖြစ်ပွားအောင်ဆောင်ရွက်ခဲ့ပေမဲ့ဒီကနေ့မနေ့မှာအခင်းဖြစ်ပွားတာကိုသာသိရတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့ကျွန်တော်တို့14 13ရက်နေ့ကကျွန်တော်အဲ့ဒီဘက်ကြီးကသွားပြီးတော့ကိုစင်းဆောင်ရွက်ပြီးတော့အဲ့ဒီပတ်ဝန်းကျင်နေနေကကျူးကျော်ပြန်လူတွေကိုဆွတ်ဖို့ရမိန်ထုတ်ခဲ့ပါတယ်။ညနေကနေပေါ့လေ။ရှင်းလင်းရေးပေါ့နော်နေနေရှင်းလင်းရေးမြေသောဘော်ဒီမှာဟုတ်လားဝေါ်ဟိုတရားလမ်းမှာကျုံတဲ့ကမှာဒီစားပုံလေးပြောကြတယ်မိုးရရင်ဒီထက်ဆက်အနေနဲ့ပို့ဆောင်ကြုံပါနော်ဒါတွေကမပြည့်စုံတဲ့အတွက်ကျွန်တော်တို့ကနေမစေးကြောက်ကနေကနေဝေးဟာတွေကိုပြန်လွှတ်ဖို့ကျွန်တော်တို့စီမံဆောင်ရွက်နေတယ်အဲ့ဒါကြီးလို့ဒီနေ့မနေ့ပြင်ကြားကတော့အယူဥပိုင်ကုမ္ပဏီဝန်ထဲကိုလူတစုကနေပြီးတော့သူတို့လုံးဆောင်တဲ့သဘောပေါ့နော်တင်ကြပေါ့နော်အဲ့ကျမှာဟိုကဝန်ကျုံလို့ရတယ်သူကောက်လို့ရတယ်ဆိုတော့လို့ဒီကမှာရေမစေးသမားတွေအခုအုပ်စုလိုက်ဝင်ပြီးတောင်းကြတဲ့သဘောရှိတယ်အဲ့လုံကျုံရေးနဲ့ပြိပကဖြစ်တဲ့သဘောရှိပါတယ်
အသေးပြောက်ရှိတယ်လို့သိရပေမဲ့တရင်အတိအကျမရရှိသေးကြောင်းလည်းပြောပါတယ်။ခန္တီရတနာမြေမှာကုမ္ပဏီတွေရဲ့ကြောင်းမြတ်လုပ်ကွက်တွင်တူးဖော်ထားတဲ့မြေစာတွေကိုရေမစေးကြောက်ရှာဖွေသူတွေကဝင်ရောက်ပြီးရှာဖွေတာကြောင့်ပြဿနာဖြစ်ပွားတာတွေအရင်ကလည်းရှိခဲ့ဘူးပါတယ်။ဒီလဒုတိယပတ်အတွင်းမှာတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုယ်တိုင်တွားရောက်ခဲ့ပြီးကြောင်းမြတ်တူးဖော်ရေးကုမ္ပဏီတွေကိုဥပဒေနဲ့ညီမညီစစ်ဆေးတာတွေရှိခဲ့တယ်လို့စစ်ဆေးနေစဉ်ကာလမှာကြောင်းမြတ်တူးဖော်တာတွေရက်ဆိုင်ထားဖို့ကိုလည်းညွှန်ကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲကြောင်းမြတ်လုပ်ကွက်အတွင်းမှာတရားမဝင်နေထိုင်သူတွေကကြောင်းမြတ်လုပ်ကွက်အတွင်းကိုအတင်းအဓမ္မဝင်ရောက်ပြီးကုမ္ပဏီကမစွန့်ပစ်သေးတဲ့ကြောက်ကြောမြေစာပုံတွေကိုလူရဲရှာဖွေတာပစ္စည်းတွေကိုဖျက်ဆီးတာတရားဝင်နေထိုင်သူတွေရဲ့အသက်အိုးအိမ်ကိုထိပါတာတွေတွေ့ရှိရကြောင်းနဲ့ရဲရွာအေဂျင့်တာယာရင်းနဲ့တရားဥပဒေစိုးမိုးရေးအတွက်တရားမဝင်ဝင်ရောက်နေထိုင်သူတွေကိုဒီလကုံမှာနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးယုံကဒီလ15ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်။ခန္တီမြို့ကရတနာမြေမှာနတ်စီပုံနဲ့မကြံခကျောင်းမြတ်တူဖို့ရေးလုပ်ွက်နှစ်ခုရှိပြီးကျောက်စိမ့်တူဖို့ရေးကုမ္ပဏီ90လောက်ကဝင်ရောက်လုကင်နေတယ်လို့ရေမစေးကြောက်ရှာဖွေသူဟာလည်းခမန်းကြီး2000နီးပါးလောက်အထိရှိနေတာဖြစ်ပါတယ်။
ကမှုစာတင်ပေးပို့ထားတာပါ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီရီကနေဘဒိုးနေညနေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့အမေရိကန်သမ္မတထရမ့်ကရုရှားအကြီးအကဲတွေကိုလှုပ်ဝက်ချက်လက်တွေပြောကြားခဲ့တာဆိုတဲ့သတင်းနဲ့ပတ်သက်တာကိုတင်ဆက်ပေးကြပါမယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းသမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးရုရှားသမ္မတတွေနဲ့တွေ့ဆုံချိန်အတွင်းမှာလှုပ်ဝက်ထောက်လှမ်းရေးအချက်အတွက်ချက်လက်တွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးခဲ့တာတွေဟာသူလုံပိုင်ခွင့်ပေါင်းအတွင်းကသာဖြစ်တဲ့အကြောင်းကိုသမ္မတအမျိုးသားလုံခြုံရေးအကြံပေးကကာဝယ်ပြောဆိုလိုက်ပါတယ်။ဒီဖြစ်ရပေါ်အဓိကပါကြီးကြီးနှစ်ရံလုံးကပြစ်တင်ပြောဆိုချိန်မှာပဲအခုလိုကောက်ွယ်ပြောဆိုလိုက်တာနဲ့ပတ်သက်လို့ VOA သတင်းတော် Bill Gallo ပေးပို့တဲ့သတင်းကိုကိုအောင်အငါပြောကြားပေးပါလိမ့်မယ်
။ IS အစွန်းရောက်တွေရဲ့အကြမ်းဖက်အစီအစဉ်တွေပါဝင်တဲ့ထိတ်တန်းလျှို့ဝှက်ချက်တွေကိုသမ္မတ Donald Trump မှာရုရှားထိတ်တန်းအရာရှိတွေနဲ့တွေ့ဆုံချိန်အတွင်းပြောကြားလိုက်တယ်လို့သတင်းမီဒီယာတွေမှာဖော်ပြပြီးမှသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကအဲ့လိုပြောကြားတာကိုဝန်ခံလိုက်ပေမဲ့အဲ့ဒီအချက်လက်တွေဟာတိတ်အရေးမကြီးတဲ့အောင်ပြောဆိုပါရယ်သမရရပြောကြားချက်ဟာဥပဒေပေါင်းတွင်းကသာဖြစ်တယ်လို့လည်း Mac Master ကပြောပါရယ
် It's wholly appropriate for the president to share whatever information
American ပြည်သူတွေရဲ့လုံခြုံရေးအတွက်လိုအပ်တယ်လို့သူထင်မြင်ယူဆတဲ့အချက်လက်တွေကိုသမရအနေနဲ့ပြောဆိုဆွေးနွေးတာဟာသူ့ရဲ့လုံပိုင်ခွင့်ဖြစ်ပါတယ်အဲ့ဒီတိုင်းသူလုပ်ခဲ့တာပါ
ဒ ဒါပေမဲ့ဒီထိတ်တန်းလျော့ရဲ့ချက်တွေကိုတမင်မဲပြောဆိုခဲ့တာလားဒါမှမဟုတ်သူရရှိတဲ့ချက်လက်တွေကိုပြောဆိုရင်မတော်တဆထက်ပြောမိလीသလားဆိုတာကိုတော့ Mac Master ကပြောမသွားပါဘူးသမရထရမ်ကတော့နိုင်ငံလုံးစုံရေးအကူအညီပေးရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးသူ့မှာပြောဆိုခွင့်ရှိတယ်လို့ Twitter စာမျက်နှာမှာရေးသားထားပါတယ်ဒါပေမဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ခေါင်းဆောင် Chuck Schumer က
If the reporting is accurate in one fell swoop
ဒီမီဒီယာတွေရဲ့ဖော်ပြချက်ဟာအမှန်ဖြစ်ပဲဆိုရင်သမရရဲ့ဒီလိုရာကျွန်တော်တို့မဟာမိတ်တွေအတွက်စိုးရိမ်စရာဖြစ်စေသလိုကျွန်တော်တို့ရဲ့တစ်ဖက်လူအတွက်လည်းအားတက်စရာဖြစ်စေပါတယ်။ဒါအပြင်ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေထောက်လွှဲရေးတပ်ဖွဲ့ဝင်တွေအတွက်အန္တရာယ်ရှိပြီးတော့နိုင်ငံအတွက်လည်းအကြီးအကျယ်အန္တရာယ်ကျရောက်စေနိုင်ပါတယ်
။ဒီမိုကရက်အလို့တော်အမတ်ခေါင်းဆောင် Nancy Pelosi ကလည်း
What the president did was totally
သမရရဲ့ဒီလိုရာစိတ်ပျက်စရာပါ။တကယ်လို့ရာဒီအကြောင်းလူသိရှင်ကြမဖြစ်ခဲ့ဘူးဆိုရင်တကယ်ကိုအန္တရာယ်ရှိပါတယ်။ရည်ရွယ်ချက်ရှိရှိလောက်တာဆိုရင်လေဒီတဲ့ပိုဆိုးတဲ့အခြေအနေကိုကျမမတွေးနိုင်တော့ပါဘူ
းတခြားတစ်ဖက်မှာလည်းအမေရိကန်ရဲ့မဟာမိတ်တွေအနေနဲ့သူတို့ရရှိတဲ့သတင်းတွေနဲ့ပတ်သက်ပြီးအမေရိကန်ကိုအတိမပေးတော့မှမျိုးစိုးရိမ်မှုတွေရှိနေပါတယ်ကာတိုအင်စတီကျူကမူဝါဒရေးရာသုံးသပ်သူပက်ထရစ်အက်ဒင်တန်က
တ
ခြားနိုင်ငံတနေနိုင်ငံကအမေရိကန်ကိုပေးပို့လာတဲ့အချက်လက်တွေကိုသမရအနေနဲ့ခုလိုမျိုးတခြားသူတွေကိုတဆင့်ထပ်ပေးမယ်ဆိုလို့ရှိရင်ထောက်လိုင်းဆိုင်ရာချက်လက်တွေအပြန်လန်ဖလှယ်တဲ့အနေအထားပေါ်စူးစူးတက်ရောက်လာနိုင်ပါတယ်
မရှာထိတ်တန်းရရှိရတဲ့တွေ့ဆုံခြင်းအတွင်းသမ္မတထရမ့်ပြောဆိုခဲ့တာတွေဟာအစ္စရေးကပေးပို့တဲ့သတင်းအချက်လက်တွေဖြစ်ပြီးလာမယ့်သတင်းပတ်အတွင်းအစ္စရေးနိုင်ငံကိုသွားမဲ့သမ္မတထရမ့်အတွက်တော့ဒီအခြေအနေဟာစိတ်မသက်မသာဖြစ်စေပါတယ်ထရမ့်အစိုးရအနေနဲ့အောင်မြင်တဲ့ခြေလှမ်းတွေလှမ်းနိုင်မှုစူးစမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အခုလိုခရီးစဉ်စီစဉ်နေချိန်မှာအစ္စရေးနိုင်ငံမှာပါဝင်တဲ့အငင်းပွားစရာသတင်းတွေထပ်မံထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ကောင်းအောင်တင်ဆက်ထားတာဖြစ်ပါတယ်သောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် View American သံညဘက်9:00နာရီ10:00မြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကြော်စံသားရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားစားကဏ္ဍစာတွေကိုနားဆင်ကြဖို့လည်းရှိပါတယ် View ကနေဗိုလ်တူးနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်
အမေရိကန်မြေသားလူမျိုးအကြံပေးရရှိအောင်မိုက်ကယ်ဖလင်ပေါ်ပြောင်းလဲစုံစမ်းစစ်ဆေးပြီး FBI ရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့ညွှန်ကြားမှုဟောင်းဂျိမ်းစ်ကော်မီကိုသမ္မတဒေါ်နယ်ထရန့်ကပြောကောင်းပြောကန်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲ FBI ကြီးကဲဟောင်းရဲ့တွေ့ဆုံမှုမှတ်တမ်းတွေထုတ်ပေးဖို့ထိတ်တန့် Republican Telegram မှာတူကတောင်းဆိုလိုက်ပါတယ်မှတ်တမ်းမဲ့စုတွေအထံဖန်ထားတာတွေပါဝင်သမ္မတထရန့်နဲ့ FBI ကြီးကဲဟောင်းတို့ကြားဆက်သွယ်မှုမှန်မြရှေ့သတင်းမှာဗိုလ်တူးနေနောက်ဆုံးထားပြီးအောက်လွှတ်တော်ကြီးကဲစစ်ဆေးကော်မတီထံတင်ပြဖို့ FBI ရဲ့ယာယီညွှန်ကြားမှုကိုကော်မတီဥက္ကဋ္ဌကစာရေးသားတောင်းဆိုထားပါအာဖဂန်နိုင်ငံရှိဝဲကစူရဗန်တန်လွင်ဌာနတစ်ခုကိုအသေးခံဘုံပေါက်ခွဲသူတွေပါဝင်လက်နက်ပြည့်စုံကန်ဆောင်ထားတဲ့စစ်သွေးကြွတွေစီးနင်းတိုက်ခတ်ခဲ့ရကလူနှစ်ဦးထဏ်မှန်းနဲ့သေဆုံးပြီး20လောက်ဒဏ်ရာရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကတော့အစာအုပ်ကိုဝန်းဝင်ပိတ်ဆို့ပြီးအပြန်အလှန်တိုက်ခတ်ရမှာတော့တိုက်ခတ်သူတွေအလုံးသေဆုံးခဲ့ကြောင်းလည်းပြောဆိုထားပါမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝင်းရဲ့လက်ထက်မှာပက်ထင်းတပ်တုံးကြီးနဲ့နျူကလ িয়ার တိုက်ပွဲတွေရှိနေတာပြဿနာဖြစ်အောင်မီထိုပီးယားရောက်တဲ့အကြောင်းအမေရိကန်ရေးတပ်ဖွဲ့ချုပ်ကြီးဟယ်ရီဟက်စ်ဂျူနီယာကသတိပေးလိုက်ပါရယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီချစ်တိုင်ယက်အာရဂွန်တို့အင်ပီယိုမှာမနေ့တုန်းကတွေ့ဆုံခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးခိုင်မာမှုပေါ်ချီးကျူးပြောဆိုလိုက်ကြပါတယ်။ဒါပေမဲ့လည်းစီးရဲနိုင်ငံမြောက်ပိုင်းကအဲဆွေးရဆွေးသွေးကြွတွေကိုရင်ဆိုင်ရမှာသဘောထားကွဲလွဲနေတာတွေကိုပြောဆိုဖို့တော့ရှောင်ရှားခဲ့ကြတာပါ။နှစ်နိုင်ငံဆက်ဆံရေးခိုင်မာတဲ့အကြောင်းခေါင်းဆောင်တို့ကမနေ့တုန်းကတွေ့ဆုံခဲ့ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတင်းကျပ်တင်းကျပ်တဲ့ပြောဆိုခဲ့ကြတာပါ။
သတင်းကြေကျုပ်ကိုကိုအောင်လင်းဦးကကြီးညာပေးကြတာပါဒီနေ့ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ Mac King ဖြူထွေးဖြစ်ပြီးတော့ Engineer ကတော့ Cornelius Stanton ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင် View American အသံညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီအထိ line to meter 24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမ်းမာရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.